ကျမ်းပြည်နယ်ရှိပိုင်းမိုင်းရောင်ခဲမိုင်းမြို့ပြန်ကြိုင်းနယ်ပြည်သူ့ဆက်ဆံရေးဦးစီးဌာနကကျင်းပပြုလုပ်တဲ့ရွေးမရောက်သေးသူကလေးသူငယ်များအားစစ်မှုထမ်းခြင်းမှကာကွယ်တားဆီးထိန်းသိမ်းရေးအသိပညာပေးတော့ရှိုးကိုယနေ့နေ့နောက်ပိုင်းကအဆိုပါရုံးရလူ့ထခြေရေးဘူဌာနစီဝေးခမမှာကျင်းပပြုလုပ်ခဲ့ကြပါတယ်ဆွေးနွေးပွဲမှာပြန်ကြိုင်းနယ်ပြည်သူ့ဆက်ဆံရေးဦးစီးဌာနဓာတ်ပုံချွမ်းကျင်နေဦးကူကူနဲ့ရုပ်တံချွမ်းကျင်သုံးဦးနေဝင်းတို့ကယခုလိုပဲဆွေးနွေးပါတယ်
အားလုံးပဲမင်္ဂလာပါခင်ဗျာယနေ့ကျင်းပပြုလုပ်မဲ့တော့ရှင်လေးကတော့ရေမြောင်သေးသူကလေးသူငယ်များစစ်မှုထမ်းခြင်းမှကာကွယ်တားဆီးထိန်းသိမ်းရေးအသိပညာပေးတော့ရှင်ပဲဖြစ်ပါတယ်ရေမြောင်သေးသူကလေးသူငယ်များစစ်မှုထမ်းခြင်းမှကာကွယ်တားဆီးထိန်းသိမ်းရေးကော်မတီမှ CDFNR နဲ့ယခုအတိုင်းဆွေးနွေးမှုများကိုဆင်ဆက်မပြတ်ပူးပေါင်းဆောင်ရွက်လက်ရှိပါတယ်2024ခုနှစ်ဖေဖော်ဝါရီလ22ရက်နေ့မှာ CDFNR နဲ့တွေ့ဆုံဆွေးနွေးခဲ့ပြီးနှစ်ဖက်သဘောတူညီချက်အရမီဒီယာပူတွဲဥက္ကဋ္ဌအဖွဲ့နှင့်အဖွဲ့ငယ်အဆင့်တွေ့ဆုံဆွေးနွေးခြင်းဖြင့်နှစ်ဖက်တိုက်ဆိုင်စီရင်ရှင်စစ်ဆေးတည်ပြုရန်ဆွေးနွေးခဲ့ပါတယ်2020ပြည့်နှစ်တွင်ပြဋ္ဌာန်းခဲ့တဲ့ပြည်သူ့စစ်မှုထမ်းဥပဒေကို2024ခုနှစ်ဖေဖော်ဝါရီလ10ရက်နေ့မှာစတင်အကောင်အထည်ပေါ်ခဲ့ရမှာအသက်18နှစ်မပြည့်သေးသူများမပါရှိစေရေးစင့်ခေါ်ရေးအဖွဲ့အတီတီကစနစ်တကျကြက်မှန်ဆောင်ရွက်လက်ရှိပါတယ်2023ခုနှစ်တွင်CDF အာမပေးပို့လာတဲ့အသက်မပြည့်သူဟုတန်ရာရှိသူစစ်သူကိုပါဝင်ရခိုင်စီးရင်မှပယ်ဖြတ်ပေးရန်ကြံစုစုပေါင်း120ဦးကို CDF အာမတို့ကဆက်သွယ်၍အမှုတွဲကိုတိုက်ဆိုင်စစ်ဆေးခဲ့ပြီးမှန်ကန်မှာကနှုတ်ထွက်ခွင့်ပြုနိုင်ရေးဆောင်ရွက်ရန်နဲ့မှန်ကန်မှုမရှိပါကစီးရင်မှပယ်ဖြတ်ရေးဆောင်ရွက်သွားမည်ဖြစ်ပါတယ်လက်ရှိတွင်တပ်မတော်အနေဖြင့်တပ်သားစုဆောင်ရေးကဏ္ဍတွင်အရွယ်မရောက်သေးသူကလေးသူငယ်များအားစစ်မှုထမ်းခြင်းမှကာကွယ်တားဆီးထိန်းသိမ်းရေးကော်မတီနှင့် CDF NR တို့တဘောတူညီတက်မှတ်ပြဋ္ဌာန်းချက်များနှင့်အညီဥပဒေစီမင်းစည်းကမ်းများအတိုင်းလေးထားလိုက်တာစုဆောင်လျက်ရှိတဲ့ဆိုတဲ့အကြောင်းပြောကြားလိုက်ရပါတယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာမြန်မာနိုင်ငံတွင်ရေမြောက်တဲ့သူကလေးသူငယ်များစစ်မှုထမ်းခြင်းမှကာကွယ်တားဆီးထိန်းသိမ်းရေးကော်မတီကို2004ခုနှစ်ဇန်နဝါရီလ5ရက်နေ့တွင်စတင်ဖွဲ့စည်းခဲ့ပြီးတမတော်အတွင်းရေမြောက်တဲ့သူကလေးသူငယ်များကိုစစ်တီအဖြစ်စုဆောင်ခြင်းနဲ့အသုံးပြုမှုမရှိစေရတမတော်တို့တာဝန်ထမ်းဆောင်ရန်ဝင်ရောက်လာသောတန်တရားဖြစ်ပွက်လူငယ်များကိုလက်ခံနိုင်မှုမရှိစေရနှင့်အတမဲ့ပြစ်ကြောင့်စစ်စစ်တွေ့ရှိသည့်စစ်တီများကိုဤပအုပ်ထိန်သူတန်တို့ပြန်လည်လွှဲပြောင်းပေးခြင်းများဆောင်ရွက်ခဲ့ပါသည်တမတော်တွင်ကလေးစစ်သားအသုံးပြုမှုမရှိစေရစစ်စေဖော်တို့ရေးကိုဆင်ဆက်မပြတ်ချက်မှတ်ဆောင်ရွက်ရရှိသည့်အပြင်အသိပညာပေးလုပ်ငန်းများကိုတက်ဆိုင်ရာဝန်ကြီးဌာနနှင့်ပေါင်းစပ်ညီနိုင်ဆောင်ရွက်လက်ရှိပါတယ်ယခုအခါကုလသမဂ္ဂအတွေ့အမှု၏အစဉ်ကစားတွင်ကလစ်စစ်သားစုဆောင်ခြင်းနှင့်ပတ်သက်၍တပ်မတော်ကြီးပါဝင်နေခြင်းကိုဆရေမပယ်ဖြတ်နိုင်ရန်အတွက်နိုင်ငံတော်အစိုးရနှင့် CDFNR တို့အကြားအရေမြောက်တဲ့သူကလစ်သူငယ်အားစစ်မှုထမ်းခြင်းမှကာကွယ်တားဆီးထိန်းသိမ်းဆိုင်ရာလုပ်ငန်းစီမံချက်များကို2022ခုနှစ်ဇန်နဝါရီလ28ရက်နေ့တွင်လက်မှတ်ရေးထိုးပြီးပူးပေါင်းဆောင်ရွက်ခဲ့ပါတယ်စီမံချက်အရCDF ရိုးနှင့်ပူပေါင်းပြီးရွေမြောက်သိမီမှာယွင်းစုဆောင်ခဲ့သည့်အတ္တမပိတ္တိစစ်တီ1059ဦးကိုနှုတ်ထခွန်ပြုကာတမတော်နှင့် CDF ရိုးပူပေါင်းဖွဲ့ဖြင့်ဤပေါ်တို့တန်တို့စနစ်တကျပြန်လည်လွှဲပြောင်းပေးခဲ့ကြောင်းသိရပါသည်တို့ဖြစ်ရာကုလသမဂ္ဂအတွေ့အမှုချုပ်၏2023ခုနှစ်အတွင်းကလစ်သူငယ်များနှင့်လက်နက်ကိုင်ပဋိပက္ခဆရာအစည်းအဝေးတွင်တပ်မတော်ကကျူးလွန်ကြောင်းဆွဆွဲဖော်ပြထားမှုသည်မမှန်ကန်သည့်အချက်လက်များဖြင့်အခြေမြင့်မရှိဖော်ပြထားခြင်းများဖြစ်၍မြန်မာနိုင်ငံအနေဖြင့်မမှန်ကန်သောအချက်လက်များဖြင့်ပြန်လည်တုံ့ပြန်ပြီးမမှန်ကန်သောဆွဆွဲချက်များကိုလက်မခံနိုင်ကြောင်းကန့်ကွက်ကြောင်းဆွေးနွေးလိုက်ရပါခင်ဗျာ
တည်ငြိမ်ကူပေးဖို့သူကျွန်တော်ကိုကူနိုင်ပါ